Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာသောရရှင်နေစိတ်လက်ကြည်သာရှိကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဩဂုတ်လ12ရက်သတင်းလာနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဆိုင်းနိုမီတာ30.40-48တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ
။ကျွန်တော်ကတော့ဝဲမဲပါမတ်သင်ကြီးထိုင်နေတူဒီနေ့နောက်ဆုံးရထိတ်တန့်ရသတင်းတွေကိုကြောပြပေးမှာပါအမေရိကန်မိမိလုံခြုံရေးဝန်ကြီးကပြီးခဲ့တဲ့ပတ်ရွှေပြောင်းလှုပ်သားတွေကိုဖမ်းဆီးခဲ့မှုဟာကံမကောင်းချိန်မှာဖြစ်ခဲ့တယ်လို့ကပြောလိုက်ပါတယ်နော်ဝေးမှာတော့တနေ့ကဗလီတွင်းပစ်ခတ်မှုကိုအကြမ်းဖက်လုပ်ရဖြစ်သတ်မှတ်လိုက်ပါတယ်မြန်မာနိုင်ငံမှာမွန်ပြည်နယ်ပေါင်မြို့ရေချီးမြေပြိုမှုမှာတော့ဖိတ်ဆုံးသူအရေအတွက်က53ဦးကိုတက်သွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုညာဝင်ရေ
ဟုတ်ကဲ့ပါခင်ဗျာဂျေရုဆလင်ဘာသာရေးအထွတ်မြတ်ထားရဒေသမှာပါလက်စတိုင်းနေနဲ့အစ္စရေးရဲတွေကြားထိတိုက်ပဋိပက္ခဖြစ်ခဲ့ကြတဲ့အကြောင်းနဲ့ပြည်ရင်ပြည်နယ်ဂျမ်းမြေဒေသရေကြီးနေတာကြောင့်ထိုင်းမြန်မာကုန်စည်စီးဆင်းမှုထိခိုက်နေပါတယ
်ဂျမ်းဒေသကပိတ်နေအနှစ်ရက်ရှိကျွန်တော်တို့ကဂျမ်းဒေသကြီးကနောက်ထပ်တစ်ပေပေါ့သုံးပေတော့ကြာမှာကျွန်တော်တို့ခေါ်ဆင်ပြေမှာရေးရလေ
သတင်းတွေပြီးနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူမြန်မာရေးရဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်နဲ့ကဘာတလှောထူးခြားစံပြသတင်းများစတာတွေကိုနားဆင်ရပါမယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်သိငီထိုက်တို့ပြောပြပါမယ်ခင်ဗျာ
အမေရိကန်အမေရိကန်လုံခြုံရေးဝန်ကြီးကပြီးခဲ့တဲ့ပတ်တုန်းကမစ္စဆပီပြည်နယ်ကရွှေပြောင်းနေထိုင်သူတွေပေါ်ဖမ်းဆီးခဲ့ခြင်းဟာကံမကောင်းတဲ့အချိန်မှာဖြစ်ခဲ့တယ်လို့တက်ဆက်ပြည်နယ်မှာရွှေပြောင်းဝင်ရောက်သူတွေကိုပြစ်မှတ်ထားပြစ်ခတ်မှုကြီးပြီးမှပြောလိုက်ပါတယ်။ယာယီတာဝန်ယူထားတဲ့မိနေလုံခြုံရေးဝန်ကြီးကေဗင်မက်ကလင်နန်ကမစ္စဆပီပြည်နယ်အစာထုတ်စက်ရုံတွေကအထောက်ထားမဲ့ရွှေပြောင်းလုပ်ကိုင်နေသူ900နီးပါးကိုရှာဖွေဖမ်းဆီးခဲ့တာဟာကံဆိုးချိန်မှာဖြစ်ခဲ့တယ်လို့ကာကွယ်ပြောဆိုလိုက်ပါတယ်။အခုလိုကာကွယ်ပြောဆိုတာကတက်ဆက်ပြည်နယ်အယ်ပါဆိုမြို့မှာစပိန်စကားပြောလက်တင်အမေရိကန်သား22ဦးကိုတနသမားတို့ကပြစ်မှတ်ထားတပ်ဖြတ်ခဲ့တဲ့လူစုအပြုံလိုက်တပ်ဖြတ်မှုအပြီးရပ်ပိုင်းအတွင်းမှာပဲဖြစ်လာတာပါအမိနေလုံခြုံရေးယာယီဝန်ကြီးမက်ကလင်နန်ကရွှေပြောင်းလူသား680ကိုကုမ္ပဏီ5ခုမှဝင်ရောက်ဖမ်းဆီးခဲ့ရမှာလူ200ကရာဇဝတ်မှုကျူးလွန်ထားတဲ့မှတ်တမ်းရှိသူတွေဖြစ်ပြီးသူတို့ကိုမူရင်းနိုင်ငံတွေကိုပြန်ပို့မယ်လို့ NBC American အခြေစိုက်ရုပ်သံဌာနရဲ့ Meet the Press အစီအစဉ်မှာပြောလိုက်ပါတယ်ဒီရုပ်သံအစီအစဉ်ထဲမှာကြောင်းပြန်မိဘတွေလာချူမာကိုစောင့်နေခဲ့တဲ့ကလေးတွေအနေနဲ့ပြီးခဲ့တဲ့ဗိုလ်တွင်းဖန်ဆီးမှုတွေသူတို့မိဘတွေဖန်ဆီးခံသွားရပြီးသူတို့ကိုလာမချိုနိုင်တော့ဘူးလို့သိလိုက်ရချိန်မှာဝမ်းနည်းပူဆွေးငိုကြွေးနေကြပုံတွေကိုထည့်သွင်းဖော်ပြခဲ့ပါတယ်ဒီဘော်ဝင်ကြီးမက်ကလင်နန်ကတော့ဒီဝင်ရောက်ဖန်ဆီးမှုတွေကိုသတိရှိရှိထားလုပ်ကင်ခဲ့တာဖြစ်ပြီးကလေးစောက်ရှော်ရေးကိစ္စကိုလည်းထည့်သွင်းစဉ်းစားခဲ့တာကြောင့်ဖန်ဆီးထားတဲ့ရွှေပြောင်းသူ32ဦးကိုတနအီတွင်ပြန်လွှတ်ပေးခဲ့ကနောက်ထပ်390ကိုလည်းတရအတွင်ပြန်လွှတ်ပေးခဲ့တယ်လို့ကာကွယ်ပြောဆိုခဲ့ပါတယ်ခင်ဗျ
အမေရိကန်ပြည်ထောင်စုအချင်းထောင်တစ်ခုမှာကိုကိုကိုတေချောင်းချန်စီခဲ့ပုံရှားတဲ့အမေရိကန်ဘီလီယံနာတထေးကြီး Jeffrey Epstein တေဆုံးမှုနဲ့ပတ်သက်ပြီးမခိုင်မာတဲ့မှန်းဆချက်တစ်ခုကိုအမေရိကန်သမ္မတ Donald Trump က Twitter မှာရေးသားခဲ့ပြီးတဲ့နောက်မှာတော့ Democrat Party ရဲ့သမ္မတလောင်းရှင်းပြိုင်နေသူတွေကတင်းင်းကနေနေမှာအပြင်းအထန်ဝေဖန်လိုက်ကြပါတယ် Epstein တေဆုံးမှုနဲ့ပတ်သက်ပြီးသမ္မတ Trump ကသမ္မတဟောင်း Bill Clinton ပါဝင်ပတ်သက်ခဲ့တယ်ဆိုတော့အတိမပြုတ်နိုင်တဲ့ပြောဆိုချက်တခုကို Twitter မှာပြန်လည်ရေးသားခဲ့တာအပါအဝင်သမ္မတ Trump ကစနေနေ့နှောင်းပိုက်မှာမှန်းဆချက်တွေကို Twitter ပေါ်ကနေအပြေးအမြောက်လုပ်နေတာပါအလားလာကောင်းတဲ့ဒီမိုကရက်တစ်ဖြစ်တဲ့ Beto O'Rourke နဲ့ Cory Booker တို့ကတင်းင်းကနေနေ့မှာသမ္မတကိုအပြင်းအထန်တုံ့ပြန်ခဲ့ကြပါတယ်သမ္မတကအခြေအမြင့်မရှိတဲ့မှတ်စာချက်တွေနဲ့နိုင်ငံရေးပြိုင်ဘက်တွေကိုတိုက်ခိုက်ဖို့အများပြည်သူယုံကြည်မှုရှိတဲ့ယာရုကိုအသုံးပြုခဲ့တဲ့ဥပမာနောက်တစ်ခုဖြစ်တယ်လို့ Oroke က CNN ရုပ်သံကိုပြောဆိုခဲ့ပါတယ်အစင်ကျင်မဲ့ပြောတာထက်ပိုတယ်လို့လည်း Broker ကဆွဆွဲခဲ့ပါတယ်ရှင
်နော်ဝေးနိုင်ငံမှာတော့ Oslo မြို့တော်နာကဗလီတစ်ခုအတွင်ပြစ်ခတ်မှုကိုအကြမ်းဖက်လုပ်ရကြိုးပမ်းမှုဖြစ်သတ်မှတ်ထားတယ်လို့ရဲတွေကမနေ့ကထုတ်ပြောလိုက်ပါတယ်နော်ဝေးရဲတွေကပဲတန်တရားရှိထားတဲ့သနသမားဟာလက်ရဆုံးရသူဖြစ်ပြီးရွှေပြောင်းဝင်ရောက်လာသူတွေကိုမုံတီးတဲ့အမြင်ဖြစ်သူလည်းဖြစ်တယ်လို့ဆိုပါတယ်။ဒီတန်တရားရှိထားတဲ့သနသမားအနေနဲ့တနေ့စနေနေ့တုန်းကအော်စတြေးလျမြို့စင်ဂျီဖုံးရက်ဘေရမ်ကမွတ်စလင်ဗလီချောင်းတဲကိုလက်လက်များစွာနဲ့ဝင်လာပြီးပြစ်ခတ်ခဲ့ချိန်မှာအသက်80ဝန်းကျင်လူကြီးတူကဝင်လုံးတက်ဖိနိုင်ခဲ့ပါတယ်။သ Penatamaga Satin Tekatima. Together, Bleedema, Jensa, Panigale, D. Winlone, and I, you get you got Nene, Tanyaro, Nene, Yadwagabare, D. Tekamuzi. Now you buy me to my Berum Yoga, Tanyashi Tarita, Tanatama Ima, and you to me, Loud Kugu, Tugiabi, Tumaha, D. Tanatamae, Sakon Nene, and Yima, Tawangue, Titelu, Yeduga, Subare, D. Ludamubo, Yeduga, so then the same with Salonibi, Pansi Tarita, Tanyashi to Tanatamaha.
တွေ့ခဲ့တဲ့ဘလီနာမနေတဲ့အသက်20ရွယ်နော်ဝေးနိုင်ငံသားဖြစ်တယ်လို့ဆိုပါတယ်ဒီတွေ့ခဲ့မှုပြီးနောက်တစ်ရက်မှာတော့နော်ဝေးဝင်ကြီးချုပ်အာမာဆိုဘတ်နေနဲ့ဒီရက်ကွက်တွင်ဟိုတယ်တစ်ခုမှာယာယီပြောင်းဖွင့်ထားတဲ့ဒီဘလီချောင်းဝပြုပွဲကိုတက်ရောက်ခဲ့ပါတယ်ခင်ဗျာဆော်ဒီအာရေဗျကအစ္စလမ်ဘာသာရေးဆိုင်ရာအထွတ်အမြတ်မျိုးတွေကြီးကိုနှစ်ဆင်ဟတ်ဖျားဘူးလာရော ပို့ဆောင်ရေးကအခက်အခဲတစ်ခုဖြစ်တယ်လို့ဆိုဒီတေယူပို့ဆောင်ရေးဝန်ကြီးနဗီလ်အယ်အမူဒီကအေအက်ဖီဒရင်အေဂျင်စီကိုပြောပါတယ်ဂျဒန်နဲ့မဒီနာမြို့တွေကလေဆိပ်တွေမှာခီးတဲ့အဖြစ်လိုက်ပါလာတဲ့လေယာဉ်အစင်းပေါင်း9000လေးရာဆိုက်ဆက်ရောက်ခဲ့ကြောင်းနဲ့ဟတ်ဖျားဘူးအတွက်ဘတ်စကားပေါင်း 1,000တချိန်တော့မဖြစ်မနေလောက်ရမယ်မန္တန်ကြီး9ခုထဲမှာပါပါတယ်ကဘာပေါ်မှာလူအများဆုံးစုဝေးကြတဲ့ပွဲတော်တွေထဲကတစ်ခုဖြစ်တဲ့ဟတ်ဖျားဘူးပွဲတော်ဟာဆိုရင်ဘာသာရေးအထွတ်အမြတ်မြို့မက်ကာနဲ့အနီးအနားကတောင်ကုန်းတောင်ကြားတွေကြား9ရက်ကျော်ကြာကျင်းပလာဖြစ်ပါတယ်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက် 6:00 ကနေ9:00အထိ ဒိုင်းနိုမီတာ 24 kHz 12.3 ဒိုင်းနိုမီတာ 40 kHz 8.3 ဒိုင်းနိုမီတာ 51 kHz 9805 နဲ့ ဒိုင်းနိုမီတာ 190 kHz 1905 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တံကတနင်္လာနေ့မနက်ပိုင်းသတင်းတွေကိုဆက်ပြောပြပေးနေပါတယ် မွန်ကြီးနယ်ပေါင်မြို့တွင်ကမိုးကြီးမြေပြိုမှုကြောင့်သေဆုံးသူအရေအတွက်ဟာ 53ဦးထိတက်သွားပြီလို့မြန်မာနိုင်ငံမိသက်ဌာနကတနင်္ဂနွေနေ့ကနောက်ဆုံးဖော်ပြထားပါတယ် ကဲဆယ်ရှာဖွေရေးတွေဝိုင်းလုပ်ပေးနေတဲ့ဒီမိသက်ဌာနအနေနဲ့မနေ့ညတုန်းကနောက်ထပ်အလောင်းတစ်လောင်းထပ်တွေ့ခဲ့တာကြောင့်သေဆုံးသူအရေအခုလိုမြင့်တက်သွားတာပါ ပေါင်မြို့တဲပြည်ကုန်းရွာမှာပြည်ခဲ့တဲ့တောက်ချာနေကမြေပြိုရေကြီးလာတာကြောင့်ရွာသားတွေလှေနဲ့ထွက်ပြေးရပြီးတဲ့နောက်ပိုင်းမိသက်သမားတွေစစ်သားတွေနဲ့ရေးပေါ်လူသားတွေနေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဒီစနေတနင်္ဂနွေမှာကြိုးပမ်းလုပ်ကင်လာနေခဲ့ပါတယ်မြန်မာတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်ဆော်မင်းထွန်းကလက်ရှိမှာမြေပြင်တပ်တွေအနေနဲ့ဒီရေးပေးနေရာရောက်နေရာကိုကောင်းကောင်းရော သွားခဲ့ပြီးရေပေးတင်နေတဲ့မိသားစုတွေကိုငွေကြေးထောက်ပံ့မှုတွေပေးခဲ့ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာမုတ်တုံရာသီရေကြီးမှုတွေကြောင့်တည်ဆုံသူအရေအတွက်ကအနည်းဆုံး144ယောက်အထိတိုးလာပြီးတနင်္ဂနွေနေ့မှာတော့အာဏာပိုင်တို့ကအကူအညီကယ်ဆယ်ရေးကိုတိုးမြှင့်ဆောင်ရွက်နေကြပါတယ်။ရည်ကြီးတာကြောင့်နိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းမှာလမ်းတွေလည်းပြတ်တောက်ကုန်ပါတယ်။လှပတဲ့ကမ်းခြေတွေအပန်းဖြေစခန်းတွေကြောင့်ကမ္ဘာလက်ခီးသွွားတွေကြားကြွကြတဲ့တောင်ပိုင်းပြည်နယ်ကီယာလာမှာအဆိုးရွားဆုံးဖြစ်နေပြီးသေဆုံးသူအရေအတွက်ကအနည်းဆုံး68ယောက်အထိရှိနေပါတယ်။ပြည်နယ်ရင်းကခရိုင်14ခုကကယ်ဆယ်စခန်း1300ကျော်မှာအနည်းဆုံးလူပေါင်း 36,500 ကိုပြောင်းရွှေ့ကယ်ဆယ်ထားရတယ်လို့ပြည်နယ်ရဲတပ်ဖွဲ့အကြီးအကဲအရာရှိက AFP ကိုပြောပါတယ်။တဆက်ထဲမှာရှိတဲ့ကာနာတကာပြည်နယ်မှာလည်းရေကြီးမှုကြောင့်တည်ဆုံသူအရေအတွက်တိုးလာပြီးအနည်းဆုံး34ဦးတည်ဆုံကြောင့်အတည်ပြုထားပါတယ်ရှင
်။ဟောင်ကောင်မှာတော့ဒီမိုကရေစီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေပြည်တွင်းလိုက်တိုင်းကစားကြသလိုအပြန်အလှန်ရင်ဆိုင်တိုက်ခိုက်လှုပ်ရှားနေကြပါတယ်။အရင်ဗြိတိသျှပိုင်ဟောင်ကောင်ကအခုတရုတ်အုပ်ချုပ်ရေးပေါ်ဆန္ဒပြမှုတွေသတင်းပတ်စက်တိုက်10ပတ်ပြည်လာချိန်မှာပြောင်းလဲလာတဲ့မဟာဗျူဟာလည်းဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံသူထောင်ပေါင်းများစွာဟာမနေ့တုန်းကရှီပိုနဲ့ကတ်စ်ဝေးဘေးနေရာတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေနဲ့တွေ့ခတ်နှိမ့်နှင်းခဲ့ပြီးလူစုခွဲကနောက်တခြားနေရာတွေမှာပြန်လူစုဆက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာရာသီဥတုပူတဲ့ကြားရက်ကပဲအခုလိုဆန္ဒပြမှုတွေကိုဆက်လုပ်နေခဲ့ကြတာပါခင်ဗျာ
။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယကရုပ်သိမ်းတဲ့အပေါ်ဆန္ဒပြပွဲတွေဖြစ်လာမှာဆိုရင်ဒါကြောင့်မွတ်စလင်တို့ရဲ့ Eid al-Adha ပွဲတော်ကတနင်္လာနေ့စတင်မဲ့အချိန်အိန္ဒိယအာဏာပိုင်တွေဘက်က ကက်ရှမီးယားဒေသမှာစစ်တပ်ကိုတင်းတင်းချက်ချက်ချထားမယ်လို့ယူဆထားကြပါတယ်။အိန္ဒိယထင်းချုပ်တဲ့ကက်ရှမီးယားဒေသကိုနှစ်ပေါင်းများစွာပေးထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုဟိန္ဒူအများစုအိန္ဒိယအစိုးရကရုပ်သိမ်းပြီးပြည်ထောင်စုအစိုးရကအပြည့်အဝထင်းချုပ်ခွင့်ပေးလိုက်တဲ့ပြီးခဲ့တဲ့တနင်္လာနေ့ကတည်းကဒေသမှာလုံခြုံရေးပိတ်ဆို့ထားတာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ပိုင်းမှာအာဏာပိုင်တို့ကကန့်သတ်တမ်းမိချက်တချို့ကိုဖြေလျှော့ပေးခဲ့ပေမဲ့အဓိကမျိုးစရီနဂါမှာတင်းမာတဲ့အခြေအနေဖြစ်လာပြီးနောက်နေကင်းပိုင်းမှာပြန်ပြီးတော့တင်းကျပ်ခဲ့တာဖြစ်ပါတယ်။မွတ်စလင်တို့ရဲ့ဘာသာရေးဆိုင်ရာအလိုက်ရဲ့ Eid al-Adha ပွဲတော်အတွင်းလူစုလူဝေးလှုပ်တာကိုတားမြစ်ဖို့အတွက်တနင်္လာနေ့မှာလုံခြုံရေးတင်းကျပ်မယ်လို့ခန့်မှန်းတဲ့အကြောင်းလဲစရီနဂါမြို့ကသတင်းရှင်းမြစ်တွေက AFP သတင်းအေဂျင်စီကိုပြောဆိုထားပါတယ်ရှင်။
တွင်လာနေမနဲ့ခင်ထိတိုင်းအောင်နိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com မှာရောနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာကပါသောရရှိနေအခုနားဆင်နေရတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်သွားပါမယ်ဂျေရုဆလင်ဘာသာရေးအထုအမြတ်နယ်မြေမှာအစ္စရေးရဲတွေနဲ့ပြည်ပကဖြစ်ရာကပါလက်စတိုင်းဒါဇင်ကျော်ဒဏ်ရာရသွားပါတယ်ဂျူးတွေရဲ့ဘာသာရေးအထုအမြတ်ထားရာ Temple Mount ဝတ်ပြုစုတောင်းတဲ့နေရာကိုအစ်ပွဲတော်ကာလအတွင်းဂျူးတွေမသွားဖို့တားမြစ်ခဲ့ရာကအစ္စရေးအစိုးရကသဘောထားပြောင်းပြီးခုလိုခွင့်ပြုလိုက်တဲ့အတွက်ပြည်ပကဖြစ်လာတာပါလင်ဒါဂရက်စတိန်ဂျေရုဆလင်ကပေးပို့တဲ့သတင်းလွှာကိုတင်ပြပါမယ်အစ္စလာမ်ဘာသာဝင်ရဲ့ဧပွဲတော်ကာလပထမနေ့ဖြစ်တဲ့တနင်္ဂနွေနေ့မှာပဲပြည်ပကဖြစ်ကြတာပါ။ပုံမှန်အားဖြင့်ဧပွဲတော်ကာလအတွင်းမွတ်စလင်တွေရဲ့တတိယမြောက်အထွတ်မြတ်ထားရာအယ်အက်ဆာဗလီတဝိုက်ကိုဂျူးတွေသွားခွင့်မရှိခဲ့ပေမဲ့အဲ့ဒီနေ့မြေထဲမှာဂျူးဘာသာဝင်တွေအထွတ်မြတ်ထားရာကိုယ်ရင်ကအဖြစ်စည်းခံရတဲ့ဖျားเจ้าကြီးနှစ်ခုကိုသွားရောက်ဝတ်ပြုတဲ့တစ်ရှာဘာဂျူးဝတ်ပြုပွဲကလည်းတိုက်ဆိုင်နေပါတယ်။အဲ့ဒီဒေသကိုမသွားဖို့အစ္စရေးအစိုးရရဲ့အရင်တားမြစ်ချက်ကိုပြန်လဲရုတ်သိမ်းလိုက်တာကြောင့်ပါလက်စတိုင်းနဲ့အစ္စရေးရဲတွေကြားထိတ်တိုက်ဖြစ်ခဲ့ကြတာပါပါလက်စတိုင်းဆန္ဒပြသူတွေကိုအစ္စရေးရဲတွေကမျက်ရည်ယိုဘုံနဲ့ရာဘာကြီးစံတွေတုံးပြီးတားဆီးခဲ့ပါတယ်ဒီဘာသာရေးအထွတ်မြတ်နေမျိုးကိုထိန်းချုပ်ထားတဲ့ဂျော်ဒန်မွတ်စလင်ဘာသာရေးအဖွဲ့ကအစ္စရေးကိုတရားဝင်ကန့်ကွက်စာပို့ခဲ့ပါတယ်မွတ်စလင်ဘာသာရေးခေါင်းဆောင်ရှေ့ခ်ယူဆပ်ကတော့အစ္စရေးကမလျော်မကန်းလုပ်ခဲ့ပါတယ်လို့ပြစ်တင်ဝေဖန်ပါတယ်
Israel in Shumri Bunut al Masjid al Aqsa Israel he covered the Masjid al Aqsa
သူပြောတာကအယ်အက်ဆာဗလီနယ်မြေနဲ့ပတ်သက်လို့အစ္စရေးကဆုံးဖြတ်ပန်ခွင့်မရှိကြောင်းဒီဗလီကိုအစ္စရေးကသိမ်းပိုက်နေခြင်းသာဖြစ်ကြောင်းပြောသွားတာပါအယ်အက်ဆာကိုလူတွေလာရောက်လေပတ်ခွင့်ပြုထားပေမဲ့ဒီနေရာမှာဝတ်ပြုခွင့်မရှိကြောင်းလည်းသူကပြောပါတယ်ဂျူးဘာသာဝင်အလုံးဟာဒုတိယအထွတ်အမြတ်ဖျားเจ้าနာကအနောက်ဘက်ဘာသာရေးနိုင်ငံမှာဝတ်ပြုလို့ရှိပါတယ်တံပင်မဝုတ်ပြူရနေရာကိုတနင်္ဂနွေနေ့ကဂျူ1900ကျော်အစ္စရေးကသွားခွင့်ပေးလိုက်တာဖြစ်ပါတယ်။အရင်တော့ကဒီလောက်များပြားတဲ့ပမာဏသွားခွင့်ပြုခဲ့တာမျိုးတခါမှမရှိခဲ့ပါဘူး။အခုလိုဗလီကျောင်းရှိတဲ့နေရာမှာဖျားကျောင်းအစ်စ်ပြန်ဆောက်နိုင်လိမ့်မယ်လို့အချို့ဂျူးတွေကမျှော်လင့်နေတာပါ။ဒီလိုမျှော်လင့်နေတဲ့တံပင်မောင်းတစ္ဆာတော်ကံအဖွဲ့ဝင်ဂါရှွန်ဆလိုမွန်ကတော့ဒီနယ်မြေကိုဂျူးတွေကသာပိုင်ဆိုင်တယ်လို့ဆိုပါတယ်
။ Le Yumeya Mufti Voiveno
သူပြောတာကတံပံမောင်းနေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကအလျှော့ပေးခဲ့တာကြောင့်အခုတော့စိတ်ကတိကောက်ဖြစ်နေရပါတယ်ဒီနေရာကဂျူးရောမွတ်စလင်တွေပါဘာသာရေးအထွတ်အမြတ်ထားတဲ့နေမြေမျိုးဟိုးအရင်ကတည်းကအငင်းပွားပြီးပြိပကဖြစ်လာတဲ့နေရာပါလို့ပြောသွားတာပါအစ္စရေးအာဏာပိုင်တွေကတော့ဧပွဲတော်ကာလနောက်ထပ်3ရက်အတွင်းအခြေအနေတည်ငြိမ်သွားမယ်လို့မျှော်လင့်နေကြောင်းပြောပါတယ်ခင်ဗျာအခုတော့ဒီမြန်မာရေးကြီးသတင်းတပုတ်ကိုတင်ဆက်ချင်ပါတယ်။ထိုင်းမြန်မာနယ်စပ်အဓိကကုန်သွယ်ရေးဂိတ်ဖြစ်တဲ့ထခရိုင်မဲဆောင်မြို့ကကုန်ပစ္စည်းတွေအများဆုံးတဲဆောင်ရတင်းပြင်းနဲ့ဂျိုင်းမြစ်တရာလမ်းကြောင်းပျက်စီးသွားတာကြောင့်ထိုင်းမြန်မာကုန်တင်ကားအစီးတစ်ထောင်လောက်သွားလာရေးခက်ခဲနေပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့တာပါ
။ထိုင်းမြန်မာနယ်စပ်မှာတော့ရှိနေသီးသားကုန်ပစ္စည်းတွေဟာမဲဆောင်မြောက်ကြီးချစ်ပြေတကားပေါ်ကနေဖြတ်တန်းသွားလာနေပြီမဲ့မြန်မာဘက်ကဂျိုင်းတကားပြက်စီးနေတာကြောင့်နှစ်နိုင်ငံကုန်ပစ္စည်းတင်တဲ့ကားတွေဟာတစ်ဖက်အစီး900လောက်ကသွားလာမရဖြစ်နေတယ်ဆိုပြီးမြောက်ကြီးခရိုင်အုပ်ချုပ်ရေးမှု ဦးတည်ဆောင်ကပြောပြပါတယ်
ตัวไอ้ซูเอ็นโบก็รอตั้วลงยาได้มาตะคู่ရှိတယ်ဂျိုင်းမှာရှိနေတဲ့ခါဟိုဘက်လည်းကူလို့မရဘူးဟိုဘက်ကလည်းဂျိုင်းဒီဘက်ကိုကူလို့မရဘူးအဲ့လိုဖြစ်တယ
်ဟုတ်တယ်
ဘာဒီပဲအစီကုံကားဆိုရင်တော့အကြမ်းင်းတစ်သက်900ရီလောက်ရှိတယ်လို့မှန်တာလည်းမဟုတ်ဘူးသူတို့တော့မှဟိုကျွန်တော်တို့အဓိကတော့ဂျိုင်းတရားပေါ်မှာ
ဟုတ်ကဲ့
ဂျိုင်းတရားကပိတ်နေ2ရက်ရှိကျွန်တော်တို့ကဂျိုင်းတရားကြီးကနောက်ထပ်2ပေပေါ်မှာ3ပေလောက်ကြာမှာကျွန်တော်တို့ဟောဆင်ပြေမှာရေးရလေးဒါဟောကူလို့မရဘူ
းခင
်ဟောဖြစ်တော့ရတော့ကုလို့အဆင်မပြေဖြစ်နေအောင်အတက်အဆင်မရသေးဘူးမှာကျွန်တော်တို့ဒီရေကနှစ်ပေအနည်းဆုံးနှစ်ပေတော့ကြာမှာရမှာမှာကျန်ရေ
လက်ရှိမှာတော့ချစ်ချည်တရားပိတ်လိုက်ရတဲ့အခြေအနေတွေမရှိပေမဲ့ဂိုဒေါင်တွေမှာရှိပြီးသားကုန်စည်စီးဆင်းမှုတွေကတော့ရပ်မသွားဘူးလို့လည်းဆိုပါတယ်ဒါပေမဲ့အရင်လိုကုန်ကားတွေအသွားအလာတွေများပြီးချစ်ချည်တရားနဲ့နှစ်နိုင်ငံကအာရှလမ်းမတစ်လျှောက်ပိတ်ဆို့နေတာတွေတော့မဖြစ်တော့ဘူးလို့လည်းဆိုပါတယ
်ဟုတ်ကဲ
့အဲဒီကြတော့မှာဟိုကုန်စည်တုံးမှာလည်းကားတွေရှင်းနေတယ်လမ်းမှာလည်းကားရှင်းနေအောင်မှာ
ဟုတ
်ကဲ့လာမှာလက်ရှိကျွန်တော်တို့ကအတက်အစင်းကညနေတဲ့ခုကလေကားကြီးတွေကဟိုအတက်ည250အစင်း250လောက်ဖြစ်နေတာပေါ့
ဟုတ်ကဲ့
ကျွန်တော်တို့ကကျောင်း export ဒီရပိုင်းရှိနေတော့လေဒီနေ့ဒီနေ့အစင်း900လောက်ဆိုတော့ traffic ကတော်လေးထင်းရတယ်ဒါပေမဲ့သရောစီကတော့နှစ်ဖက်လုံးကရက်နေအောင်မှာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ဟုတ်ဘာရှိပြီးသားဟာတော့သွားလာပေါ့ godown နဲ့သွားလို့ရတဲ့ဟာတွေပေါ့ဥမာမိုင် godown မှာကြောင်းရှိပြီးသားဟိုဆက်သွားဖို့ဟိုဖောင်လေးလည်းရပြီလားဆိုရင်သွားလာရှိတယ်ဒီလိုကားမကျက်တာဘူးပြောဆိုလို့ရမှာ
ဟုတ်
ကဲ့တော့လေတော့ချောက်ဟိုအတက်ဆင်းတော့ကြောက်များနေတာအခုကတော့တက်ဆင်းဂျိုင်းကစားမှတန့်နေတော့ဒီမှာတော့ကာမများဘူးမှာ
မြန်မာဘက်ကကုန်တွေကတော့ပြောင်းနေအများဆုံးပို့ပြီးထိုင်းဘက်ကတော့အိမ်ဆောက်ပစ္စည်းတွေပြည့်စစ်ပစ္စည်းတွေအများဆုံးတင်ပို့နေတာဖြစ်ပါတယ်အခုလိုမျိုးဂျိုင်းကစားပျက်စီးပြီးကုန်စည်စီးဆင်းမှုတွေနှစ်ရက်ပိတ်ဆို့မှုတွေဖြစ်နေတဲ့အတွက်မြန်မာဘက်ကဆုံးရှုံးနှင်နာမှုတွေကိုတော့တွက်ချက်လို့မရသေးဘူးလို့ဆိုပါတယ်ထိုင်းဘက်ကတော့တနေ့ကိုဘတ်တန်း2000ဘိုးလောက်နှင်နာမှုတွေရှိတာကြောင့်နှစ်ရက်ပိတ်ဆို့နေတဲ့အတွက်ပြန်ပြန်အားဖြင့်ဘတ်တန်း4000လောက်နှင်နာမှုတွေရှိတယ်လို့လည်းဆိုပါတယ်ရှင
်မေးမှဖြစ်ပါတယ်ခုတော့မြန်မာရေးရာဆွေးနွေးကမ်းမှာမြန်မာစီဝါရေးလုပ်ငန်းကဏ္ဍလွှတ်တော်တွင်ဥပဒေပြဋ္ဌာန်းပြီးထိန်းချုပ်ဆောင်ရွက်ရတဲ့အခါကြုံရတဲ့အခက်အခဲဘာတွေရှိပါသလဲတကုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်တွန်းတွေ့ဆုံမေးမြန်းထားတာပါ
ဟုတ်ကဲ့တော့တက်တက်ခိုင်ကျေးဇူးတင်ပါတယ်ခင်ဗျာအခု
ဟုတ်ကဲ့ပါဆင်တဲ့
ဒီစီကိုရောက်တော့ပါလေ
ဟုတ်ကဲ့
ဒီလိုရောလာပြီးတော့မြန်မြန်ဝင်ပြည့်ရဲ့အတွက
်ဟုတ်ကဲ့ပါဆ
င်သူတင်တော့တက်တက်ခိုင်ကဒီပြည်သူ့လွှတ်တော်ထဲမှာပေါ့နော
်ဟုတ်ကဲ့ဆင
်ရင်းနှီးမြှုပ်နှံမှုနဲ့သက်ဆိုင်တဲ့ကော်မတီတစ်ခုနဲ့အတူလုပ်နေတယ
်ဟုတ်ကဲ့
အဲ့တော့ဒီရင်းနှီးမြှုပ်နှံမှုမြှုပ်နှံမှုကိစ္စနောက်စီးပွားရေးကိစ္စအဲ့ဒါကြီးပဲအရင်မေးနေတယ်ခင်ဗျာ
ဟုတ်ကဲ့ပါဆင
်ဆိုတော့ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်အထူးသဖြင့်ပေါ့နော်ဒီနိုင်ငံရဲ့ခြားရင်းနှီးမြှုပ်နှံမှုFDI ဆိုတော့တော်တော်လေးအရေးကြီးတယ်လို့အစိုးရအနေနဲ့လည်းသတ်မှတ်ထားတယ်
ဟုတ်ကဲ့ပါဆရာ
ဒီ FDI နိုင်ငံရဲ့ချားရင်းနှီးမြှုပ်နှံမှုတွေကဒီအစိုးရအနေနဲ့တော်တော်လေးကိုမျှော်လင့်ထားတဲ့ဂျာရီကနေပြီးတော့ဒီ2019 2018ဒီမှာဆိုရင်တော်တော်ကြာတယ
်ဟုတ်ကဲ့
ဒီ2019အလားလာရောဒီဂျာပြအခြေအနေကဘယ်လိုလို့ရှိဘယ်လိုရှိလဲခင်ဗျ
ာ2019မှာလည်းကြာနေပါတယ်ရှင်ဟိုဘာကြောင့်ပြောလဲဆိုလို့ရှိရင်လေဒီ World Bank ရဲ့မြန်မာ Economic Monitor ပေါ့နော
်
အဲပြီးခဲ့တဲ့လပဲ launch လုပ်ပါတယ် launch လုပ်တဲ့သူက6လတခါပေါ့နော်တစ်နှစ်ကို2ခါဆိုတော့ဟိုကျနေပါတယ်ရှင်နောက်တစ်ခုကကျတော့ဒီ FDI ရဲ့ commitment လို့ဟိုပါပေါ့ FDI amount လို့ပြောလို့ရှိရင်လေဒီနိုင်ငံတကာယင်းနှိမ့်နှံမှုလာတဲ့ပမာဏလို့ပြောရင်နံပါတ်1ကတော့ဟိုနံပါတ်1ကဘာလဲဆိုလို့ရှိရင်ဒီစာချုပ်ပေါ်မှာပြောထားတဲ့စာရွက်ပေါ်မှာပြောထားတဲ့ပမာဏတွေပေါ့နော်အဲ့ဒါတစ်ခုနောက်တစ်ခုကကျမတို့ထဲထဲဝင်ဝင်ကြည့်တင်တာစာချုပ်ထဲမှာပြောထားတဲ့ amount ကိုတကယ် commitment ရှိနဲ့ငွေတကယ်တယ်လာပြီးတော့မှတကယ်အလုပ်လုပ်တာကဘယ်လောက်ရှိလဲဆိုတာအဲ့ဒီ amount ကလည်းအဲ့ဒီပမာဏကလည်းအရေးကြီးပါတယ်ရှင
်
ဆိုတော့တစ်ခါလေကြာလို့ရှိရင်အဲ့ဒီကိန်းကနန်းတွေပဲကြည့်ပြီးစာရွက်ပေါ်ကိန်းကနန်းတွေပဲကြည့်ပြီးတကယ်ဝင်လာတဲ့အဲ့ပမာဏကိုကြည့်ဖို့ကျမတို့ဟိုပါပေါ့နော်ဟိုကြည့်ဖို့အာရုံမရတာလေးတွေပေါ့နော်ဒါလေးတွေရှိတဲ့ခါကြတော့လေ
ဟုတ
်ကဲ့အခုတော့အလားအလာလို့ပြောလို့ရှိရင်တော့ World Bank ကEconomic မြန်မာ Economic Outlook မှာပြောထားတာတော့ကြာနေပါတယ်ရှင်ဟုတ်က
ဲ့အဲ့တော့ဒါရင်းနဲ့ပတ်သက်လို့ကတော့လေဒီကိန်းကနန်းတွေကိုအသေးစိတ်တော့ကျွန်တော်မေးမနေတော့ဘူးအခြေခံအကြောင်းလေးတွေဝယ်မေးချင်တယ်လ
ေဟုတ်ကဲ့ဆရာ
အထူးသဖြင့်ဒီနိုင်ငံရေးခြားရင်းနှီးမြှုပ်နှံမှုတွေတက်လာအောင်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်ဒါအစိုးရကအနည်း20စီမံကိန်းတို့နောက်ပြီးတော့ဒီနှစ်ပိုင်းအတွင်းမှာလည်းတော်တော်လေးဆွဲဆောင်မှုတွေလုပ်ဖို့လေဟို
ဟုတ်ကဲ့ဆက်
ဟိုခန်းသားတွေလုပ်တယ်နောက်ပြီးတော့ပွဲတွေလုပ်တယ
်စိတ်ပေါ
်မှုတွေလုပ်တာတွေ့
တယ်
ဒါပေမဲ့လည်းနိုင်ငံရေးခြားရင်းနှီးမြှုပ်နှံမှုသူတွေကဝင်မလာတဲ့သဘောတွေ့နေရတယ်လေ
ဟုတ်ပါတ
ယ်ဒါဘာကြောင့်လဲလို့
ဘာကြောင့်လဲဆိုတော့ဟိုပါပေါ့နော်ဒီရင်းနှီးမြှုပ်နှံသူတွေကခုနကဒီ ပြောတာဆိုရင် MSDP ပေါ့နော် Myanmar Sustainable Development Plan ပေါ့နော်ဟိုဆိုလို့ရှိရင်အဲ့ဒါ2018 August မှာထွက်ထားတယ်ပေါ့ထွက်ထားပြီး2030ထိဆိုတော့ဟိုဒါပေမဲ့ကျွန်တော်တို့ကအစိုးရတရစတက်တက်ချင်းမှာဟိုဒီရင်းနှီးမြှုပ်နှံသူအတိုင်းဝိုင်းရလဲဝိုင်းပြီးစောင့်ပြီးကြည့်နေတာပေါ့နော်ဒီအစိုးရရဲ့သဘောထားပေါ့အစိုးရကဒီပုဂ္ဂလိကကဏ္ဍတွေမှာရင်းနှီးမြှုပ်နှံသူတွေပေါ်မှာဘယ်လိုသဘောထားတယ်ဆိုတဲ့ဟာကိုဟိုဝိုင်းပြီးစောင့်ကြည့်ပြီးအာရုံနဲ့ကြည့်နေကြတဲ့အချိန်မှာကျွန်တော်တို့ကဟိုအဲ့ဒါကိုဟိုဒီ Myanmar is open for business ဆိုတာမျိုးမပြောလိုက်ခဲ့နိုင်ဘူးရှင်မပြောလိုက်ခဲ့နိုင်မယ်နဲ့မှာအစိုးရလုပ်ရင်တန်းလန်းကြမှာအဲ့လို private sector ဒီပုဂ္ဂလိကကဏ္ဍနဲ့ထိတွေ့တာတွေနိုင်ငံတကာစခီးတွေတွားကြတဲ့အချိန်ကြမှာမေးခွန်းတွေကမေးလာတယ်ဒါတွေကအရေးကြီးတယ်ဆိုတာတဖြည်းဖြည်းမှသိလာတာပေါ့နော
်
တဖြည်းဖြည်းမှသိလာပြီးတော့မှပြီးလို့ရှိရင်တိုင်းပြည်ရဲ့ဒီ development strategy မရှိသေးဘူးဆိုတာလဲတဖြည်းဖြည်းမှသိလာတဲ့အခါကျတော့အခု2016ကနေစပြီးတော့မှအစိုးရတက်ပေမဲ့2018 August ကျမှ MSDP ထွက်နိုင်တာဆိုပြောမယ်ဆိုနောက်ကျတယ်လို့ပြောရမှာပေါ့နော်အစိုးရရဲ့တက်တန်းတဝက်ကျော်သွားတယ်အဲကျော်သွားတဲ့အခါကျတော့အခုနောက်ပိုင်းလဲကျွန်တော်တို့အစိုးရတော့တေချာလေးပေါ့ MIFA ဆိုပြီးတော့လေအဲ Ministry of Investment and Foreign Economic Relations ဆိုပြီးတော့မှဒီရင်းနှီးမြှုပ်နှံမှုနဲ့အဲနိုင်ငံတကာစီးပွားရေးဆက်ဆံမှုဟိုဝန်ကြီးဌာနကိုတည်ထောင်လိုက်တယ်ဆိုတော့အတိတ်ပဲကတော့ဒါနိုင်ငံတကာဟိုက FDI နေဆွဲဆောင်ချင်တာပေါ့နော်ဟိုကျွန်မထင်တာကနောက်ကျတယ်လို့ထင်တယ်ရှင်
အဲ့တော့ဒီလုံနေရာကြီးအကုန်လုံးကဒီစောပိုင်းကဝေဖန်ခံရတဲ့အချက်ပေါ့နော
်ဥပမ
ာအဖြစ်ဒီအခုလက်ရှိအစိုးရမှာစီးပွားရေးမူဝါဒ
ဟုတ်ကဲ့ရှင်
ဒီကြကြဒါမို့ရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးဝေဖန်တာရှိတယ
်မှန်တယ်ရှင်ဟုတ်
ဒီလောက်တာတွေကဒီစီးပွားရေးမူဝါဒရဲ့အခြေခံဖြစ်တယ်လို့ယူဆသလားဒါဒီတရားတွေကြီးလိုက်တယ်ဆိုရင်မြန်မာနိုင်ငံအစိုးရရဲ့စီးပွားရေးမူဝါဒကအခြေခံခံဖြစ်နေပြီလို့ပြောလို့ရလား
ကျွန်တော
်
ဟုတ်ကဲ့ရှင်ဟိုပေါ့ကျွန်တော်တို့အစိုးရတက်ပြီးတော့မှဒီအစိုးရတက်ပြီးတော့မှ9လ8လလောက်မှာလေ9လ8လလောက်ကြာမှဒီစီးပွားရေးမူဝါဒဆိုတာကိုထုတ်ပြန်နိုင်တယ်ပေါ့နော်17ချက်ပါတာပြီးလို့ရှိရင်ဒီစီးပွားရေးမူဝါဒကလည်းတိတ်ကုန်မှဟိုဟာပေါ့ဟိုဟာပေါ့အထွေထွေဆန်လွန်းတယ်ပေါ့နော် very vague ပေါ့ဟိုတိကျမှုအားနည်းတာပေါ့နော်တိကျမှုအားနည်းပြီးတော့မှဟို peace နဲ့လည်းချိတ်ဆက်ထားတာလို့ဘာလို့လို့အဲ့လိုတစ်ခုခုပေါ့နော
်
အဲ့လိုမျိုးတိတ်မရေရာတဲ့စီးပွားရေးမူဝါဒဖြစ်တဲ့ရှင်အဲ့ဒါလည်းကျွန်တော်တို့အဝေဖန်ခံခဲ့ရတယ်ပေါ့နော်အဲ့ဒါပြီးတော့လည်းနောက်ဟို development strategy လောက်ပြန်တော့လည်း2018 August မှာဆိုတော့လीဆိုလို့ရှိရင်စီးပွားရေးအနေနဲ့ပြောလို့ရှိရင်တော့ဟိုစီးပွားရေးအနေနဲ့ပြောလို့ရှိရင်တော့ဟိုလက်ရှိအစိုးရအနေနဲ့စီးပွားရေးနဲ့ပတ်သက်တဲ့အာရုံစိုက်မှုဟာမလုံလောက်ဘူးပေါ့နော
်
တော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့ဟာဒီအစိုးရရဲ့အာရုံစိုက်မှုနဲ့အစိုးရရဲ့စူးစမ်းအထောက်အမှုတွေကမလုံလောက်ဘူးနောက်တစ်ခုကကြတော့ဟိုထားလုပ်တယ်ဆိုရင်တောင်မှနောက်ကျတယ်လို့ကျွန်မပြောချင်တယ်ရှင
်မလုံလောက်ဘူးဆိုတဲ့နေရာမှာဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့ဟာကိုယ့်ဘက်ကပံ့ပိုးပေးရမှာလေရှိရမလား
ဟုတ်ကဲ့ရှင
်ဒီ infrastructure တွေကိုပံ့ပိုးပေးဖို့ရှိမယ်အဲ့ဒါတွေ
တက်
တော့မလုံနိုင်ဘူးအဲ့ဒါပြင်နောက်ကျွန်တော်တို့ကြားနေရတဲ့ကိစ္စလေးရှိပါတယ်အထူးသဖြင့်ဟာလေဒီဟိုဒီပြည်ရင်းငင်းငင်းရေးကိစ္စတွေမှာဆိုလို့ရှိရင်လည်းဒါဟိုရင်းနှီးမြှုပ်နှံမှုတွေအနေနဲ့အာမခံချက်တိတ်မရှိဘူးဆိုတဲ့အနေအထားမျိုးတွေရှိရလေ
ဟုတ်ပါရဲ့
အဲ့ဒါရရောဘယ်လို
ဒီလိုပေါ့ရှင်ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံတဲ့လူတွေလာခြင်းအောင်ပေါ့နော
်
တော့တကဘာလုံးကအတိမတ်ပြုထားတာ World Bank ရဲ့ဒီကမ္ဘာပံအနေထုတ်ထားတဲ့ Ease of Doing Business ပေါ့ Ranking နေပေါ့ဆိုလို့ရှိရင်ကမ္ဘာကပံကနေပြီးတော့နိုင်ငံပေါင်း190ကျော်ကိုဟိုဝင်ပြီးတော့မှအဲ့လိုသူ indicator တွေနဲ့ပေါ့နော်အမြုံကိန်းတွေနဲ့တိုင်းတဲ့အချိန်မှာအကျွန်တော်တို့ကဒီနိုင်ငံပေါင်း190ကျော်မှာကျွန်တော်တို့က181ပေါ့နော်ဆိုလို့ရှိရင်3နှစ်ဆက်တိုက်လောက်ရှိပြီ181မှာပဲငြိမ်နေတဲ့သဘောဆိုတော့မတိုးတက်ဘူးဆိုတဲ့သဘောတော့ကြာရအောင်
အာဆီယံထဲမှာဆိုရင်ရောဘယ်လိုနေလဲ
အာဆီယံထဲမှာတော့လည်းကျွန်တော်တို့အနေဆုံးပဲရှင်ဟုတ်ကဲ့ရှင်အဲ့လိုမျိုးဆိုတော့နောက်တစ်ခုကကြတော့တခြားတိုင်းပြည်တွေကလည်းတိုးတက်အောင်လုပ်နေတဲ့အချိန်မှာကိုယ့်ရဲ့တိုးတက်မှုနှုန်းကတခြားတိုင်းပြည်ကိုမကျော်နိုင်တဲ့အခါကျတော့ကျွန်တော်တို့က ranking မတက်တာပေါ့ရှင
်
အဲ့ဒါဆိုတော့လူတွေကအကြမ်းမြင့်အရင်ဆုံးကြည့်ရင် investor ကဘာပဲပြောပြောသူလည်းဒီပတ်စံငွေတို့ပိုက်ပြီးလာမှာဆိုတော့သူလည်းအချိုးများရှိမ
ှ
လာမှာပေါ့နော်လာမှာဖြစ်တဲ့အခါကျတော့ဟိုဒီအဲ့လိုမျိုးလေး indicator ကိုကြည့်လိုက်တာနဲ့ရင်အဲကျွန်တော်တို့ကကျွန်တော်တို့အိမ်နီးနားချင်းနေနဲ့အပြိုင်ဆိုင်ရှိတယ်ပေါ့နော်ဥပမာကမ္ဘောဒီးယား Laos Vietnam နဲ့မြန်မာပြည်နဲ့ ASEAN နဲ့မှာကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကအနိုင်ဆုံးဖြစ်နေတဲ့အခါကျတော့ ဟိုတခြားဘက်သွားတယ်သဘောလည်းရှိတာပေါ့ရှင်နောက်တစ်ခုကကြတော့နိုင်ငံရေးအရာဒီနေမှုပေါ့ဆိုနိုင်ငံရေးကဘယ်လိုဖြစ်လဲဆိုကျမတို့ကတော့ဒီမိုကရေစီကိုအားပေးလို့ပဲပြည်သူကလည်းအားပေးတယ်နိုင်ငံတကာအားပေးတယ်အားပေးတဲ့အတွက်ကြောင့်မလို့เนาะတောက်လျှောက်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ ဒီအန်တီဆူလိုတော်ဆန်းစုကြည်တို့ကတိုင်းပြည်အုပ်ချုပ်နေတဲ့ကာလပေါ့เนาะဒါတိတ်ကိုမှနိုင်ငံရေးရအောင်မြင်မှုဖြစ်တယ်ပေါ့เนาะတစ်ချိန်တည်းမှာလည်းဘယ်လိုဖြစ်လဲဆိုလို့ရှိရင်ဟိုဒါဒီငါးနှစ်တခါရွေးကောက်ပွဲလုပ်ကြတဲ့အခါကျတော့ဟိုဒီစတာထွက်ခါစဒီမိုကရေစီတာထွက်ခါစဆိုတော့နိုင်ငံရေးရတည်ငြိမ်မှုလည်း
သူများတိုင်းပြည်ဆက်နေတယ်ပေါ့เนาะအမှဗီယက်နမ်ကမ္ဘောဒီးယားလာအိုစ်တွေထက်ကျွန်တော်ကနေတယ်ပေါ့ဆိုတော့နိုင်ငံတကာကတော့ကြည့်လို့ရှင်တော့အချမ်းချင်းဟိုအချမ်းချင်းရုပ်တဲ့ကြည့်မှာတော့ခုနကဝေါ်ဘန့်ရဲ့ရန်ကင်ကိုကြည့်မယ်ကျွန်တော်တို့အနေအဆုံးဖြစ်တယ်နောက်တစ်ခုကကြတော့တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကိုကြည့်လိုက်လို့ရှင်အခုမှတာထွက်ခါစဖြစ်တဲ့ခါကျတော့နိုင်ငံရေးတည
ပြဖို့ကျမတို့နောက်ကျခဲ့တယ်ပေါ့နော်ဟုတ်ကဲ့အဲ့ကြောင့်ဒီလိုနဲ့ထပ်မိပါမယ်ဒါပေမဲ့ဒီ wall band ရဲ့ဒီ indicator ကဒီနေရာပတ်တဲ့ညွှန်ကိန်းနဲ့ပတ်သက်လို့ဒီထဲမှာဆိုရင်ကျွန်တော်သိသလောက်ပေါ့နော်အဲ့ဒါကတော့ဟိုအချက်တွေမှာအဂရိလိုက်စားမှု
မှန်တယ်ဗျာဟုတ်ကဲ့ဆရာလာပြီးလာယူမှုတွေဘယ်လောက်ဟိုများနေတယ်လဲဟုတ်ကဲ့ဆရာနောက်ပြီးတော့ဘဏ္ဍာရေးစနစ်ကဘယ်လောက်များတည်ငြိမ်မှုရှိတယ်လဲဆရာအဲ့ဒါအရင်နဲ့ပတ်သက်လို့ရောအခုဆိုလို့ရှိရင်တော့ဒီအဂရိလိုက်စားမှုကော်မရှင်တွေဘာတွေဖွဲ့ပြီးလုပ်နေရရရှိတယ်ဟုတ်ကဲ့ဒီဘဏ္ဍာရေးကိစ္စနဲ့ပတ်သက်လို့ရောဘယ်လောက်များတည်ငြိမ်အောင်လုပ်လာတာရရှိလဲဘယ်လောက်များအ
ဒီဖိုင်နန့်စ်လုပ်ပေးစရာမလိုတော့ဘူးပေါ့မလိုတော့တဲ့သဘောလောက်ရှိတာပေါ့နော်အဲဒါပေမဲ့တော့ဟိုအရင်တော့ကတော့ကျမတို့ကဘတ်ဂျက်ဒက်ဖစ်စစ်ကိုလည်းဟိုဟိုဟိုဒီဖိုင်နန့်စ်လုပ်ပေးစရာမလိုတော့ဘူးပေါ့မလိုတော့တဲ့သဘောလောက်ရှိတာပေါ့နော်အဲဒါပေမဲ့တော့ဟိုအရင်တော့ကတော့ကျမတို့ကဘတ်ဂျက်ဒက်ဖစ်စစ်ရတရားရခိုင်နှုန်းကိုဘဟုပန်းနေပတ်စံရိုက်ထုတ်ပြီးတော့မှဒီဒီ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို ိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တင်းလာနေမနက်ဖက်အစီအစဉ်လေးကိုမနက်9နာရီအထိလိုင်းလူမီတာ30 40 48နဲ့လိုင်းလန်မီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတရာထူးခြားဆန်းများသတင်းများအစီအစဉ်ကိုလည်းနှားဆင်ရပါမယ်။အဲ့ဒီထဲကမှဦးစီသူအောင်မြေရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်မှာပါ။ဒီတစ်ပတ်မှာတော့ရှေးလေးလုံးအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်ပြီလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြေကဆွေးနွေးတင်ပြထားပြီးမတ်ခွာညိုကကူညီတင်ဆက်ထားပါတယ်။
အခုဆိုရင်ရှီလီလုံအရေးတော်ပုံကြီးဖြစ်ခဲ့တာ32နှစ်ပြည့်ခဲ့ပြီပါပြီ။ထုံးစံတိုင်းအမတ်တရခန္ဓာတွေကျင်းပကြီးညာချက်ထုတ်တဝန်လာတွေပို့စတာတွေလုပ်ခဲ့ကြပါတယ်။ထုတ်ပြန်ချက်တွေတဝန်လာတွေထဲမှာတူညီတဲ့အချက်တစ်ခုကတော့ဒီကနေ့အချိန်ထိရှီလီလုံဒီမိုကရေစီအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်မြောက်ခြင်းမရှိသေးဘူးဆိုတာပဲဖြစ်ပါတယ်။ရှီလီလုံလူထုအရေးတော်ပုံကြီးကစခဲ့တဲ့မြန်မာဒီမိုကရေစီတိုက်ပွဲဒီကနေ့ဘယ်အခြေအနေရောက်နေပြီလဲ။ရှင်လုံးရေတော်ပုံကြီးကနေဘာသင်ခန်းစာတွေယူပြီးအရေးတော်ပုံရည်မှန်းချက်ပေါက်ပြအောင်ဘာတွေဆက်လုပ်ကြရင်ကောင်းမလဲဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပ
ါမြမသမိုင်းကိုပြန်ကြည့်ရင်လွတ်လပ်ရေးရခဲ့တဲ့1948ခုနှစ်ကနေဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်မတိုင်ခင်ပါလီမန်ဒီမိုကရေစီခေတ်ထွန်းကားခဲ့ပါတယ်1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ကတီဇဲနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုနင်းချေပြီးစစ်အာဏာသိမ်းအုပ်ချုပ်ခဲ့ပါတယ်။1988ဒီမိုကရေစီတောင်းဆိုတဲ့လူမှုအရေးတော်ပုံကြီးဖြစ်ပွားလာတဲ့အချိန်အထိဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်သမ္မတမြမဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌအစရှိသဖြင့်ယာရုအမျိုးမျိုးရယူပြီးတိုင်းပြည်ရဲ့နံပါတ်1ခေါင်းဆောင်အနေနဲ့အုပ်ချုပ်ခဲ့တာမို့အာဏာရှင်တနည်းအာဏာရှင်အုပ်ချုပ်တဲ့တိုင်းပြည်လို့ပြောနိုင်ပါတယ်။စစ်တပ်ကိုကြောတော့နောက်ခံထားအုပ်ချုပ်ခဲ့တာမို့လဲသူ့ကိုစစ်အာဏာရှင်မြန်မာနိုင်ငံကိုတော့စစ်အာဏာရှင်စနစ်ကျင့်သုံးတဲ့တိုင်းပြည်အဖြစ်သတ်မှတ်နိုင်ပါတယ်။ဒါရင်မကစစ်အာဏာရှင်စနစ်အုပ်ချုပ်မှုအောက်မှာတိုင်းပြည်ဟာစစ်ပီးခေတ်အာရှနိုင်ငံတွေထဲမှာဖွံ့ဖြိုးတိုးတက်ဖို့အလားအလာအကောင်းဆုံးနိုင်ငံအဖြစ်ကနေစီးပွားရေးပညာရေးအဖက်ဖက်ကနေယိုယွင်းကြဆင်းပြီးဆင်းရဲတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိမ်နီးချင်းနိုင်ငံတွေရဲ့နောက်ကိုတောင်ရောက်သွားစေခဲ့ပါတယ်။အဲ့ဒီလိုအခြေအနေဆိုက်ရောက်ခဲ့လို့လဲပြည်သူလူထုတရက်လုံးတခဲနဲ့အုံကြွပြီးဒီမိုကရေစီအရေးတောင်းဆိုဆန္ဒပြအရေးတော်ပုံကြီးတစ်ခုကိုဆင်နွှဲခဲ့ကြတာပါပြည်သူလူထုတရက်လုံးရဲ့အဲ့ဒီလိုလူအင်ဆန္ဒအပေါ်အာဏာရှင်ဦးနေဝင်ပြန်ပေးလိုက်တာကတော့စစ်အာဏာသိမ်းမှုတစ်ခုပါပဲရိုးရိုးစစ်အာဏာသိမ်းမှုမျိုးမဟုတ်တဲ့ကိုယ်တိုင်သူပြည်သားတွေကိုကိုယ်တက်မတော်ကိုယ်တိုင်ကပဲရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နှိမ်နင်းခဲ့တဲ့တွေးထက်တန်ယူအာဏာသိမ်းမှုမျိုးဖြစ်ပါတယ်။နောက်ပိုင်းစစ်ကောင်ဆောင်တွေကပဲစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့လိုက်တာ2012ခုနှစ်အထိဆိုရင်23နှစ်တိုင်ခဲ့ပါတယ
်။ရှင်းလို့အရေးတော်ပုံကြီးနဲ့ပတ်သက်ရင်သင်္ကန်းစာယူစရာအများကြီးရှိနိုင်ပါတယ်။ဒီထဲမှာမှအရေးကြီးတဲ့သင်္ကန်းစာတစ်ခုကတပ်မတော်စစ်ကောင်ဆောင်အစင်းစင်းဟာအာဏာရှင်ဒါမှမဟုတ်အာဏာရှိသူတယောက်ယောက်ကကိုယ်တိုင်သာပြည်လူထုကိုပြစ်ဆိုပြစ်သတ်ဆိုသတ်အမိန့်ပေးတာမှန်သမျှမျက်စိမိတ်ပြီးလိုက်နာနေမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားဖို့မဖြစ်နိုင်ဘူးဆိုတာပါပဲ။ဒါကြောင့်လည်းပဲဒီမိုကရေစီလိုလားသူတွေဟာစစ်အာဏာရှင်စနစ်ကိုတော်လှန်ဖို့အမြဲတစေကြိုးစားခဲ့ကြတာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်2010ရွေးကောက်ပွဲပြီး2017သမ္မတဦးသိန်းစင်အစိုးရတက်လာတဲ့အခါစစ်အာဏာရှင်စနစ်တခန့်ရပ်သွားပါတယ်။ဒါဟာစစ်အာဏာရှင်စနစ်ကြရှုံးသွားလို့မဟုတ်ပဲဖွဲ့စည်းပုံအခြေခံဥပဒေတစ်ခုအောက်မှာစစ်ကောင်းဆောင်တွေဟာစစ်ဘီရင်မင်းဆက်တွေလိုနိုင်ငံအာဏာဆက်ကရယူသွားနိုင်မယ့်အခြေအနေတစ်ခုပြောင်းလဲဖန်တီးထားရခဲ့လို့ပဲဖြစ်ပါတယ
်။ဒီကြားတဲ့မျှော်လင့်မထားတဲ့ကံကြမ္မာကောင်းတစ်ခုကတော့2015ရွေးကောက်ပွဲအပြီး2016ခုနှစ်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာခြင်းပါ။ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်ကစပြီးရေတွက်ရင်နှစ်ပေါင်း90ကျော်အတွင်းမြမသမိုင်းမှာဒါဟာအကြီးမားဆုံးအပြောင်းလဲတစ်ခုပါ။ဒ ီအလှည့်ပြောင်းတစ်ခုပေါ်ပေါက်လာရတာဟာအတိုက်အခံတွေဒီမိုကရေစီတော်လှန်ရေးသမားတွေပြည်သူတွေရဲ့ကြိုးပမ်းမှုသက်သက်ကြောင့်မဟုတ်ဘဲစစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အတိုင်းအဝိုင်းကြားကြီးမားတဲ့အကွဲအပြဲပြဿနာကြီးကြောင့်လည်းဖြစ်တယ်ဆိုတာအထူးသတိပြုကြဖို့တော့လိုပါတယ်။ဒါကြောင့်လဲဒီမိုကရေစီလိုလားသူတွေအတိုက်အခံတွေအစိုးရအာဏာရလာသည့်တိုင်အောင်ရှစ်လေးလုံးရေးတော်ပုံကြီးရဲ့ဒီမိုကရေစီရည်မှန်းချက်ပြည့်မြောက်ခြင်းမရှိသေးပါလို့ပြောနေကြရတာပါ။အဓိကအချက်ကတော့မြန်မာနိုင်ငံဟာနောက်ပြန်လှည့်သွားနိုင်တဲ့အခြေအနေကနေလုံးဝကင်းဝေးသွားပြီလို့မဆိုနိုင်သေးလို့ပဲဖြစ်ပါတယ်။ဒါဟာစကလုံးလှအောင်ပြောနေကြတာမျိုးဖြစ်ပြီးပွင့်ပွင့်လင်းလင်းပြောရရင်မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ပြန်ပေါ်ပေါက်မလာတော့ပါဘူးဆိုတဲ့အာမခံချက်မျိုးရှိမနေသေးလို့ပါပဲ။ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းရခဲ့တဲ့သင်ခန်းစာနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ကြည့်လိုက်ရင်တက်မရော်ဟာအာနာရှိသူတစုံတယောက်အမိန့်ပေးလိုက်တာနဲ့အာနာသိန်းဆိုသိန်းကိုတိုင်းရင်သားပြည်သူတွေပဲဖြစ်နေနေចောင်းသူចောင်းသားတွေပဲဖြစ်နေနေပြစ်ဆိုပြစ်တတ်ဆိုတတ်မျက်စိမှိတ်လိုက်နာတဲ့တက်မရော်ဖြစ်နေသေးသည်၍ဒီမိုကရေစီပန်းတိုင်မရောက်နိုင်ဘူးဆိုတာအလုံးနားလည်နိုင်ပါတယ်။တစ်ဆက်တည်းပြောရရင်တိုင်းရင်သားတွေအလုံးလူလားတောင့်တနေတဲ့ပြည်ရင်းစစ်ကိုချုပ်ငိမ့်စေမဲ့ဖက်ဒရယ်ပြည်ထောင်စုကိုလည်းတီထောင်နိုင်မှာမဟုတ်ပါဘူး။ပြောရရင်မြန်မာနိုင်ငံမှာဒီကနေ့လိုအပ်နေတာတိုင်းပြည်နောက်ကျောင်းပြန်မလဲဖို့တပ်မတော်ဟာနောက်ထပ်ဥပဒေမဲ့အာဏာသိမ်းတာမျိုးမဟုတ်တဲ့တပ်မတော်ဖြစ်ဖို့လိုအပ်နေပါတယ်။တိုင်းပြည်ကိုအဖက်ဖက်ကယိုယွင်းကြဆင်းစေခဲ့တဲ့အရင်စစ်အာဏာရှင်တွေသွတ်သွင်းပေးခဲ့တဲ့မှားယွင်းတဲ့အတွေ့အခေါ်စိုးတွေကနေလန့်ခွဲထွက်ပြီးတိုင်းပြည်အတွက်တိုင်းရင်းသားပြည်သူလူထုအကျိုးကိုဥထိပ်တန်တဲ့ကောင်းမွန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေစစ်ဥပဒေစစ်စည်းကမ်းတွေကိုလိုက်နာတဲ့ professional တပ်မတော်ဖြစ်လာဖို့လိုအပ်နေပါတယ
်။လက်ရှိတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗဇုံမူကြီးမင်းအောင်လှိုင်နဲ့စစ်ကောင်းဆောင်တွေကတော့2008ဖွဲ့စည်းပုံကိုလိုက်နာကာကွယ်စောင့်ရှောက်မယ်လို့ပြောထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်များအခမ်းမှာပဲတမရကတာဝန်ပေးခဲ့ရင်တပ်မတော်ကနိုင်ငံအာဏာကိုအချိန်အကန့်အသတ်နဲ့ရယူကျင့်သုံးနိုင်တယ်ဆိုတာလောက်ပဲပါပြီးတပ်မတော်ကအာဏာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မျိုးမပါတာကြောင့်တပ်မတော်ခေါင်းဆောင်တွေအခြေခံဥပဒေကိုလိုက်နာနေသည်၍စစ်အာဏာသိမ်းတာမျိုးနောက်ကျောင်းပြန်လှည့်တာမျိုးဖြစ်ဖို့မရှိဘူးလို့မှန်းဆနိုင်ပါတယ်။ဒါပေမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်ဖွဲ့စည်းပုံပြင်ဖို့လိုအပ်တာကြောင့်ဖွဲ့စည်းပုံပြင်ရမှာတပ်မတော်ကပါဝင်လာအောင်ပြည်သူလူထုကိုအမိအဖသဖွယ်သဘောထားစောင့်ရှောက်တဲ့စစ်ဥပဒေစစ်စည်းကမ်းတွေလိုက်နာတဲ့တပ်မတော်တရားဖြစ်လာအောင်ဒီမိုကရေစီလိုလားသူတွေနဲ့ပြည်သူတရက်လုံးကတပ်မတော်ခေါင်းဆောင်တွေကိုနီလန်ပေါင်းစုံနဲ့ဝိုင်ဝန်းစီယုံဆွဲဆောင်နိုင်မှသာရှစ်လေးလုံးရည်မှန်းချက်တွေပြည့်မြောက်နိုင်မယ်ဖြစ်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါလာမယ့်အင်္ဂါနေ့ည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဒါတွေဆွေးနွေးကြမှာပါလေ
တော်ရရှင်များရှင်မြန်မာနိုင်ငံနဲ့ပြည်မှာလက်တလောကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရသလိုလမ်းမဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။နေ့စဉ်ကြုံတွေ့နေရတဲ့ဒီရေဘေးဒဏ်ခံရသူတွေအတွက်ဘေးတွေမှာအကူအညီပေးတာထက်ရေကြီးမှုဒဏ်တက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားတယ်မှသလဲဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလူရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးတင်ပါတယ်ဆိုတာတွေကိုအခုလာမယ့်အင်္ဂါညတည့်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-32-32-5554 ကိုချုပ်တင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုချုပ်တင်ပေးပို့ထားလိုသူတွေအနေနဲ့ bamis@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုချုပ်တင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီကညဗီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့မန်အီးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
။မင်္ဂလာပါရှင်။ဒီရီကိုရေးလ
ာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုအရင်ဆုံး VOA ကို Facebook Messenger ကနေပြောစာရိုးလေးတွေရေးလာတဲ့တော်ရရှင်တွေရဲ့မှတ်ချက်စာရိုးလေးတွေကိုဖော်ပြပေးသွားခြင်းပါရင်။ Anxiety Sensor တော်ရရှင်ကငယ်စဉ်ကလေးကယနေ့အချိန်ထိနားဆင်ကြည့်ရှုပါလေတဲ့ VOA ကိုအားပေးလာတဲ့တော်ရရှင်ဖြစ်ပါရင်။နေမင်းအာကာဆိုတဲ့နောက်ထပ်တော်ရရှင်ကတော့ VOA application ကိုဒေါင်းလုဒ်သွားပါပြီ။စောင့်ဝင်တဲ့အခါမှာစာသားမှန်ပါတယ်။တရင်တွေတစ်ခုချင်းနှိပ်တဲ့အခါမှာစာသားတွေကမှန်မှန်လို့ဖတ်လို့မရဖြစ်နေပါတယ်။ဖြစ်နိုင်ရင်တော့ Unicode အစော်ကြီးနှစ်မျိုးလုံးထုတ်ပေးစေချင်ပါတယ်အားပေးလျက်ပါတယ်ဟုတ်ကဲ့ပါနည်းနည်းလေးပြန်စူးစမ်းကြည့်ပါအောင်နော်တချို့တွေကတော့အဲ့လိုမျိုးပြဿနာတွေ့ရလို့မပြောကြလို့ပါကျမတို့ဘက်ကလည်းအတတ်နိုင်ဆုံးအစဉ်ပြေအောင်စူးစမ်းပေးပါမယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကောင်းအင်ဆိုတဲ့ Facebook Messenger ကရေးလာတဲ့တော်ရရှင်ရဲ့အစာမှာတော့
မင်္ဂလာပါ VOE အမြဲနားဆင်လျက်ပါတစ်ခါတစ်ခါအတန်ကမကောင်းဘူးနော်အလုတ်ချိန်အားရနဲ့နားထောင်ပါတယ်အချိန်နဲ့တပြင်းညီသတင်းတွေလွှင့်ပေးလို့အထူးကျေးဇူးပါဗျာကိုတိုင်ပြီမှာမဟုတ်တော့VOA ကပြည်သားရုံမှာများအတွက်အားစီတစ်ခွက်လိုပါပဲဗျာအဖွဲသားများကြံ့မှပါစေအောင်မြင်ပါစေ VOA
ဟုတ်ကဲ့ဒီတော့ရှင်ကောင်းငင်ကဘာနဲ့များနားထောင်တယ်လဲမသိဘူးလို့စဉ်းစားမိပါတယ်ရေဒီယိုနဲ့လားအင်တာနက်ကလားဟိုဒါမဲ့လည်းပြောတာပြောရပါတယ်ရေဒီယိုနဲ့ဆိုရင်တော့ကျမတို့လွှင့်တာကအဝေးကနေပြီးတော့လှိုင်းနိုမီတာဖြစ်တဲ့အတွက်ကြောင့်မလို့ပတ်ဝန်းကျင်ရိုက်ခတ်မှုအပေါ်မှာမူတည်ပြီးတော့အတန်တစ်ခါတလေမကောင်းမှုဆိုတာမျိုးဖြစ်တတ်ပါတယ်အင်တာနက်ကလည်းမြန်မာနိုင်ငံကအင်တာနက်လိုင်းကြောင့်ပဲဖြစ်ဖြစ်တခါတလေလည်းကျမတို့ဘက်ကအင်တာနက်လိုင်းအပြောင်းလဲကြောင့်ပဲဖြစ်ဖြစ်အတန်တိုးသွားတာမျိုးရှိပါလိမ့်ရှင်။များသောအဖြစ်တော့ကောင်းလေးရှိပါရင်နည်းနည်းဆက်ပြီးတော့နားထောင်ကြည့်ပါဦးနော်။ online ဆိုတဲ့ Facebook Messenger တော်ရရှင်ကတိုက်ရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတာပါ။သူကလည်းတိတ်ပြီးတော့မကြားရပါဘူးတဲ့
။မင်္ဂလာပါ VOE ။ August 4ရက်နေ့တနင်္ဂနွေနေ့ program တိုက်ရိုက်လေလိုင်းသတင်းတွေအတန်မကြားလို့ဟင်းညာထဲမှာစားမပါပဲစားရတယ်လို့ဖြစ်ရပါတယ်။ Radio ကတခဲအကုန်တော့ဟန်ဖုန်း Facebook ကနေပြီးတော့နားထောင်ရတာအတန်အဆင်မပြေဖြစ်ရပါတယ်။နားဆင်ရပါခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးနားထောင်တာအဆင်မပြေဖြစ်ရတယ်ဆိုလို့စိတ်မကောင်းပါဘူးနေ့တိုင်းတော့လည်းအဲ့လိုပြဿနာမကြုံရတာမလို့စိတ်မပြေဖြစ်နေနောက်နေ့တွေဆက်ပြီးတော့နားဆင်ပါအောင်လို့ပြောချင်ပါသေးဒီတော့ရှင်ကတိုက်ရိုက်လေလိုင်းအတန်မကြားရလို့ဟင်းထဲမှာစားမပါသလိုပေါ့ရှွတ်ရှွတ်ဖြစ်ရပါတယ်လို့ရေးလာတဲ့အချိန်မှာတိဟဆိုတဲ့တော့ရှင်ကတော့မနေ့ကတိုက်ရိုက်လေလိုင်းအစီအစဉ်မှာမေးကြရရှိလို့ပါဘယ်မှာစပို့ထားလို့ရပါလိမ့်တဲ့မေးတာကြပါပြီဟုတ်ကဲ့ပါတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ခြင်းနဲ့ဆိုရင်တော့ဒီအခုလိုမျိုးစာရေးတဲ့ Messenger ကနေပြောလဲစာပို့လို့ရပါတယ်။ဒါမှမဟုတ်လည်းကျမတို့စီကို email ပို့မယ်ဆိုရင်တော့ bamiset@news.com ဆိုတဲ့ email လိပ်စာကို email ရေးပို့နိုင်ပါတယ်။ဖုန်းနဲ့ပါဝင်ဆွေးနွေးမယ်ဆိုရင်လဲဒီ Messenger ကနေပြောပဲဖြစ်ဖြစ်နောက်ပြီး email ကိုပဲဖြစ်ဖြစ်ဖုန်းနံပါတ်နဲ့နာမည်ပို့ထားလိုက်ပါ။ကျမတို့ပြန်ပြီးတော့ဆက်တယ်ပါမယ်။ပါဝင်ခြင်းတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဒီ Facebook တော်ရရှင်ဖြိုမင်းတလေးကတော့
မင်္ဂလာပါ VOE ကဘာတည်င်းမြမတည်င်းတွေနေ့စဉ်ထုတ်လွှင့်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOE တည်င်းတွေနားထောင်နေရတာဟာကဘာကြီးတစ်ခုလုံးလက်ထဲမှာစုပ်ကင်ထားရတယ်လို့ပဲကဘာအနှံပြတည်င်းစုံသိရလို့ချိန်တိုင်းစောင့်အပေးနားဆင်လျက်ပါ VOE ဝိုင်းတော်သူဝိုင်းတော်သားများအားလုံးရေလိုအေးပန်းလိုမှွေးပြီးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစီခင်ဗျာ
ဟုတ်ကဲ့ပို့လာတဲ့ဆူတောင်းလေးကိုနားဆင်ပြီးတော့အလွန်အေးချမ်းရပါတယ်ကျေးဇူးတင်ပါတယ်ရှင်မင်းရဲ့ကြော်စွာဆိုတဲ့တော်ရရှင်ကတော့1989 90နောက်ပိုင်းကလေးကရေဒီယိုနားထောင်လာခဲ့တာတဲ့
မြမပြီမအပေးစာများဂန္ဓာမအေးတန်နာကျော်ခင်ဗျကျွန်တော် VOA ကိုမစိမ့်ဘူးပါ1989 90နောက်ပိုင်းကလေးကရေဒီယိုသတင်းနားထောင်လာတာအခုချိန်ထိပါပဲအယူမှုဖြစ်ခဲ့ပါတယ်မြမသတင်းကမ္ဘာသတင်းတွေကိုချက်ချင်းသိရလို့ VOA ဝန်ထမ်းတွေကိုကျေးဇူးတင်ပါတယ် VOA ဝန်ထမ်းတွေကိုမမြင်ရပေမဲ့အတန်ကြားရင်ဒါဘီသူအတန်ဒါဗီဒူဆိုတာနားရင်ပါနေပါပြီအထူးသဖြင့်တော့ဦးကျော်စံသားဒေါကင်ဆိုဝင်ဒေါကင်မျိုးသက်စသဖြင့်သိနေတာပါ VOA ဝန်ထမ်းများကြားမှာကြပါစီကြောင်းစုမုံကောင်တောင်းလိုက်ရပါတယ
်ဟုတ်ကဲ့ပါ1980ကျေလွန်တွေကနားထောင်လာရဲဆိုရင်တော့တော်တော်ကိုရေဒီယိုတက်တန်းကြပြီလို့ပြောရမှာပါနော်ဒါကြောင့်မလို့လဲကျမတို့ဝိုင်းတော်သားတွေကိုမှတ်မိနေတာပါပဲလို့တွေးမိပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုအခုရုပ်မြင်သံကြားကထုတ်လွှင့်နေတဲ့အတွက်ကြောင့်မလို့ရုပ်မြင်သံကြားမှာလည်းကြည့်ရှုအားပေးပါလို့ပြောချင်ပါတယ်ကျမတို့ဝိုင်းတော်သူဝိုင်းတော်သားတွေကိုရုပ်မြင်သံကြားကနေပြောလဲကြည့်ရှုလို့ရပါတယ်ရှင်
ဒီမှာပြီးခဲ့တဲ့ဇွန်လ16ရက်နေ့တုန်းကကြာရောက်သွားတဲ့အဖေညာနေဖောက်ရင်ညာနေအတွက်ကျမတို့ computer season လေးနဲ့တချင်းလေးတွေဖောက်ရင်အမှတ်တရပြောလာတဲ့စကားလေးတွေ print ပေးခဲ့တာကိုသောရရှင်နေရေးလာကြတဲ့စာတချို့ကိုကျမနည်းနည်းဖော်ပြပေးချင်ပါသေး။ဘာလို့ဒီလောက်တောင်တလကျော်ကြာတော့မှဖော်ပြရလဲဆိုတော့ထုံးစံကျမပြောသွားသလိုပဲအဲ့ဒီဖောက်ရင်ညာနေနောက်ပိုင်းမှာကျမခီးထွက်သွားခဲ့တာအခုတလကျတော့ပြန်ရောက်တော့အိတ်စာတွေရောက်နေတာတွေ့ရလို့ပါ။အိတ်စာတွေကဇွန်လ16ရက်နေ့မှာကျမတို့အစီအစဉ်တင်ဆက်ပြီးတော့အိတ်စာတွေကဇွန်15 16အများသောအဖြစ်စာတွေအကုန်လုံးအဲ့ဒီနောက်မှာကပ်ပြီးတော့ရောက်လာတဲ့စာတွေပါအဲ့မှာတားဖြစ်သူရဲဝင့်ကျော်ဆိုတဲ့အစားချီပြီးတော့ရေးလာတဲ့တော်ရရှင်ကဇွန်လ16ရက်နေ့ကြာရောက်မဲ့ဖောက်ခင်များအနေအတွက်ပါဝင်ခြင်းပါတယ်သူရဲ့ဖိဖိဥတက်လင်ပခုတ်ကူမကွေးတိုင်းကပါတယ်ဖိဖိအိမ်မက်တီအကြောင်းသူအမြဲတမ်းမိမိကိုပြောပြတတ်တယ်ဆိုပြီးတော့အစားချီပြီးတော့စာရှည်တစ်စောင်ရေးလာပါတယ်စာကိုတော့ကျွန်မအသေးစိတ်မဖော်ပြတော့ပါဘူးနော်နောက်ထပ်တော်ရရှင်ကိုမျိုးဆိုတဲ့တော်ရရှင်ကတော့ဇွန်15ရက်နေ့မှာရေးလာတာပါသူကကဘာဘောကဖောက်ရင်နေအားလုံးကျမ်းမာကြပါစေတဲ့အမေလိုတယူတရားမရှိနေတတ်ပေမဲ့အဖေရဲ့စေနာမြစ်တာဘလောက်ကြီးရယ်ဆိုတာလဲလူတိုင်းသိကြပါတယ်ဆိုပြီးတော့သူ့ရဲ့ဖောက်ရင်ကိုသူကျေးဇူးတင်ကြောင်းရေးလာရဲစာတွေပါနောက်ထပ်မောင်တုံညမန္တလေးဆိုတဲ့ဒီတော်ရရှင်ကတော့အဖေများနေအတွက်ပါဆိုပြီးအဲ့ဒီအဖေများနေကြရောက်တဲ့မနေ့အစောကြီးမှာပဲစာရေးလာပါတယ်ကျွန်တော်အခုအသက်80ကျော်ပါပြီကျွန်တော်အဖေကကျွန်တော်အသက်30ကျော်အဖေအသက်52နှစ်မှာဆုံးသွားပါတယ်ဆိုပြီးတော့သူစာရှိတစောင်းရေးလာတာကျွန်မရင်ထဲမှာဖတ်ရတာထိခိုက်ခံစားရပါတယ်ရှင်ဒီမှာဒီတော်ရရှင်ရဲ့စာတွေကိုကျွန်မဒီခုနပြောသလိုပဲ16ရက်နေ့အစီအစဉ်အတွက်15 16မှာရေးလာကြလို့မထည့်သွင်းပေးလိုက်နိုင်လို့အခုဖော်ပြပေးတာပါဒီမှာတော်ရရှင်တွေကိုကျွန်တော်ကျွန်မတစ်ခါရေးပြောချင်ပါတယ်ရှင်ကျွန်တော်တို့ VOA ကနေပြီးတော့ပတ်စဉ်ခဏလေးကျွန်တော်စီစဉ်တင်ဆက်ပေးတဲ့နေရာမှာထည့်သွင်းဖော်ပြရမယ့်အကြောင်းအရာတွေရှာရတာမျိုးဟိုဘာသာပြန်တာမျိုးနောက်ပြီးတော့တချင်းလေးစုဆောင်ပြီးတော့အတန်သွင်း edit လုပ်ရတာမျိုး interview ဆိုရင် interview ခေါ်ပြီးတော့မှဒီဘယ်အကြောင်းအရာကိုဆွေးနွေးမယ်အဲ့ဒီအကြောင်းအရာကိုဆွေးနွေးပြီးတော့မှပြန်ပြီးတော့တိဖြတ်ရတာမျိုးဒါတွေအားလုံးကကြိုးပြီးတော့စီစဉ်ရတာပါဟိုနေ့တည်င်းလွှင့်တာကတော့ကျမတို့ဒိုက်ရိုက်ထုတ်လွှင့်တာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကတော့ခုနကပြောသလိုကြိုတင်စီစဉ်ပြီးတော့အတန်သွင်းပြီးတော့ပြင်ဆင်ထားရတာဖြစ်ပါတယ်ရုပ်ရှင်ရိုက်သလိုပေါ့လေဒီအစီအစဉ်တွေအားလုံးကိုအတန်သွင်းယူအစဉ်စဉ်ဖြစ်ပြီးတော့မှထုတ်လွှင့်ရတာမျိုးပါဒါကြောင့်မလို့ခုလိုမျိုးအပတ်စဉ်ကဏ္ဍတွေမှာအထူးတင်ဆက်ပေးတဲ့အစီအစဉ်တွေဆိုရင်တော့အခုလိုကတ်ပြီးတော့ရောက်လာတဲ့သောရရှင်ရဲ့စာရီအားလုံးကိုကျမဖော်ပြပေးဖို့လုံးဝမမီတော့ပါဘူးစာရီမတွေ့ဘူးဖြစ်မှာဆိုလို့လည်းကျမအခုဖော်ပြပေးတာဖြစ်ပါတယ်နောက်တစ်ခါစာအားလုံးဒီလိုအစီအစဉ်တွေမှာပါဝင်ခြင်းနဲ့ဆိုရင်တော့စာစောလေးရေးပို့လိုက်ပါလို့ပြောချင်ပါတယ်ရှင်။ VOA အစီအစဉ်ဒီမှာပါဝင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော် VOA တော်ရရှင်ရဲ့အားလုံးကြားရအောင်လို့ဒီမှာအခုလေးလိုင်းကဒါကိုရှင်းပြနေသလိုမျိုးဒီတော်ရရှင်တွေကိုလည်းတယောက်ချင်းဒီမှာ Messenger ကနေပြီးတော့ဒီတော်ရရှင်တယောက်ချင်းကိုပြန်စာရေးပို့ပေးလိုက်ပါတယ်သာကိုတော်ရရှင်မောင်တုံညာကလည်းအိဆာကိုရရှိကြောင်းနဲ့ကျေးဇူးတင်ကြောင်းပြန်ပြောရေးလာတာပ
ါဟုတ်ကဲ့အခုလိုရေးဒီယူစာပြန်ပေးတဲ့အတွက်ကျေးဇူးတင်ပြီးအထူးလေးစားမိပါတယ်အတန်လွဲ့တဲ့အခါမှာချိန်ကန့်အသက်ရှိတာရဲ့ရေးပို့ကြတဲ့စာတွေတဲကအတန်လွဲ့အစီအစဉ်နဲ့ပို့ပြီးတော့အာဘော်မိတာတွေကိုဦးစားပေးရွေးချယ်လွှင့်ရတယ်ဆိုတာကိုသဘောပေါက်ပါတယ်ခင်ဗျာအခုလိုရေးဒီယူစာပြန်ပေးတဲ့အတွက်အထူးကျေးဇူးတင်လေးစားပါကြောင်းထပ်လောင်းပြောပြရစီပြိုရေးပွဲသားအလုံးကိုကျမ်းမာစိတ်ချမ်းသာကြပြီးအသက်ရှင်နာမည်ကြပါစေကောင်းသောလူရင်းဆန္ဒအလုံးပြည့်စုံကြပါစေ
ဟုတ်ကဲ့ပါဒီလိုမျိုးကျမတို့ VOA နဲ့တော်ရရှင်နဲ့အပြန်အလှန်အမြဲတမ်းစာရီရေးကြတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်နားလည်မှုတွေလည်းပိုပြီးနားလည်နိုင်ပြီးတော့တော်ရရှင်နေနေလည်းကျမတို့အစီအစဉ်တွေကြောင့်အခုလိုမျိုးချက်ချင်းတုံ့ပြန်လာကြတာတွေကိုကြားရတဲ့အတွက်လည်းအထူးဝမ်းသာရပါတယ်စာရေးတဲ့တော်ရရှင်နဲ့အလုံးကိုကျေးဇူးတင်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးစုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ခုဒေတာလာရဲ့တော်ရရှင်တွေကိုအလှည့်ပေးကြပါမယ်။စကိုင်းတိုင်းဒေတာကြီးမင်းငယ်မြို့နယ်တောင်တွင်းဒေတာမြို့မခုံသာရွာကကြော်မိုးနိုင်ခေါ်မုံမူဖြစ်ပါတယ်ဆိုပြီးတော့မင်္ဂလာပါ VOA လို့အစချီပြီးတော့သူဒေတာလာတာကတော့
VOA ကို1990လောက်ခရဲကနားဆင်လာတာအခုတတိပါပဲ။ကျွန်တော်အဖေကတော့နိုင်ငံရေးဝါသနာပါတော့ VOA ကိုအချိန်မှန်မှန်ဖွင့်ရကနေကျွန်တော်ပါဆွဲသွားပါတယ်။အဖေကတော့ VOA အစီအစဉ်တွေကိုဘလောက်ကောင်းကောင်းနားမဆင်နိုင်တော့ပါဘူး။ VOA နဲ့တခြားသတင်းတွေနားဆင်လို့မရနိုင်တဲ့အဝေးဆုံးကိုရောက်သွားပါပြီ။ကျွန်တော်အခုတချင်းလေးတော့တောင်းကျင်ပါတယ်။ထူးအိမ်တင်တည်ဆိုထားတဲ့ကျယ်ရီစုံတဲ့ညကိုစကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မရွာကအကိုကြီးကိုတောက်ထွန်းအမဒေါ်ခင်တန်းစိန်ကလေးမျိုးចောင်းတိုက်ရွာကအမဒေါ်ခင်တန်းနှုတို့အတွက်တောင်းဆိုလိုက်ပါတယ်။ VOA အတွင်းရှိတည်တန့်ခိုင်မြဲပါစေ။
သူတောင်းဆိုထားတဲ့ထွင့်တင်တီဆိုတဲ့ကျဲရီစုံနဲ့ညဆိုတဲ့တခြင်းလေးကိုဒီညအားလုံးဝိုင်းပြီးတော့နားဆင်ခံစားကြည့်ကြရအောင်ပါနော
်ကျဲရီစုံနဲ့ညကိုအိမ်မလေးကျဲရီစုံနဲ့ညဟောမျိုးလင်းချင်းjinkona net to sitare tin nui le jin nui kwe twa on so ni om ni jiri so ne nya we ain go lan de jiri so ne nya ki mai nui cha se then your image to tare ne ri le to lan twa ni
ချင်မနာချင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြန်လည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့VOA ရဲ့ internet အစမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းရှာရကြပါဘူး။ဒေါရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေ။
မင်းတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပြီးခုတစ်ခါတော့ကဘာတလွားထူးခြားဆန်းရသတင်းများအစီအစဉ်အလှည့်ရောက်လာပါပြီ။ကုညင်းညာနဲ့မက်ခင်ဖြူထွေးတို့ကပြောပြကြမှာပ
ါ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဟိုတယ်တစ်ခုမှာစောင့်ဖက်ရှင်ရှိုးတစ်ခုကျင်းပခဲ့ပါတယ်။ Catwalk လို့ခေါ်တဲ့မော်ဒယ်လမ်းလျှောက်တာကိုကျောင်းတွေကိုပူးပြီးလျှောက်ခဲ့ကြတာပါ။ကျောင်းကလေးတွေကိုကဲတင်မွေးစားကြဖို့အများသိစေတဲ့အစီအစဉ်တစ်ခုအဖြစ်နဲ့ပြုလုပ်ခဲ့တာဖြစ်ပြီးကျောင်းကလေး၁၀ကောင်လောက်ကိုပုံစံအမျိုးမျိုးဝတ်ဆင်ပြီးမော်ဒယ်လျှောက်ပြခဲ့ကြတာပါ။ပါဝင်တဲ့ကျောင်းကလေးတွေဟာ Ireland, Spain, UK နဲ့ American နိုင်ငံတွေကဖြစ်ပါတယ်။ဒီပွဲကရတဲ့အချိုးမြတ်အားလုံးကိုတော့ Lambe Queen and Zhangli will Muizabo Kuni Penny Day. New York Muro win, three cents, Sang Shao Yi Mohammed, where will be Lu Tamawa. Muizabo got Zhangli will Sang Shao put who led on Nidan Pite, Surago Tizze Genetra, Tibwe will Pilo Yara Pite, who season to Uga Piovare. Tibwe Timba Pilo De, Egon Queen Hotel Ha, Zhangli will Muizare Hotel Kule Pipare.
တထောင်960ပြည့်နှစ်တွင်လောက်ကလေးကဟိုတယ်မန်နေဂျာဖရန်ကီစ်ကလမ်းဘေးကြောင်လေးတကောင်ကိုဝေးစားရကနေစားခဲ့ရပါရှင်ဗြိတိန်နိုင်ငံကလေတရဲနှစ်ယောက်ဟာဒုတိယကမ္ဘာစစ်ကနာမည်ကြီးစပစ်ဖိုင်ယာလေးနှစ်စင်းကိုပြန်လည်ပြုပြင်ထားတာဖြစ်ပြီးတော့စတီးဘရော့နဲ့မတ်ဂျွန်စတိုလေတရဲနှစ်ဦးဟာအင်္ဂလန်တောင်ပိုင်းဝက်ဆက်ဆက်ကနေစတင်ပြန်တမ်းမှာပါ အင်ဂျင်တလုံးတန်ဝေယောင်စပစ်ဖိုင်ယာတိုက်လေယာဉ်တွေကိုဒုတိယကမ္ဘာစစ်အတွင်းမဟာမိတ်တပ်ဖွဲ့တွေကအသုံးပြုခဲ့တာပါအရှိကြဆုံးခီးစဉ်လို့နာမည်ပေးထားတဲ့ဒီကြိုးပမ်းမှုမှာလေတရဲတွေဟာကမ္ဘာတစ်ပတ်ပတ်ဖို့အတွက်မိုင်ပေါင်း2000ခန့်ထောင်လောက်ပြန်တန်းကြရမှာဖြစ်ပြီးလေးလကျော်လောက်ကြာမယ်လို့ခန့်မှန်းထားပါတယ်သူတို့ရဲ့ခီးစဉ်ကိုဒုတိယကမ္ဘာစစ်အတွင်းကဒီလေယာဉ်က
အဆင်း140လောက်မင်္ဂလာတုံလေရင်ကွင်းသားမှာတစ်တာကြီးတွေနဲ့ထည့်ပြီးမြှုပ်နှံထားတယ်လို့ယုံကြည်တဲ့ဗြိတိန်နိုင်ငံသားတယောက်က2012-2013လောက်တုန်းကလာရောက်တူးဖော်ရှာဖွေခဲ့ဘူးပဲလည်းမတွေ့ခဲ့ကြပါဘူးခင်ဗျာ
အီဂျစ်နိုင်ငံကိုင်ရိုမြို့ကအမျိုးသမီးတဦးဟာဒီပေါ်မှာစပိန်နည်းနဲ့စီးပွားရေးလုပ်ငန်းတစ်ခုကိုစတင်လိုက်ပါတယ်မက်အမတ်ဟာဒီပေါ်မှာစပိန်နည်းနိုင်မဲ့ပစ္စည်းတွေကိုအီတလီနိုင်ငံကဝယ်ယူပြီးသူကိုယ်တိုင်စပိန်တွေကိုဒီပေါ်မှာပေါ်စင်းတဲ့ပစ္စည်းတွေတက်ဆင်ခဲ့တာပါနောက်ပြီးတော့ဒီဘေးကင်းလုံခြုံဖို့အတွက်ကိုလည်းဒီပေါ်မှာပေါ်စင်းဖို့အစိတ်အပိုင်းတွေကိုတေချာစစ်ဆေးရတာဖြစ်ပြီးနိုင်ငံချဲကရေလိုက်မထန်တဲ့နေရာကိုလည်းယူရပါတယ်နိုင်စပိန်လို့နာမည်ပေးချပြီးအမတ်ဟာတခြားလူတွေလိုအစားတောင်ရောင်းချတဲ့အလုပ်ကိုမလုပ်ချင်တဲ့လွတ်လွတ်လပ်လပ်လုပ်ရတဲ့ဒီရေဘော်စပိန်နင်းတဲ့လုပ်ငန်းကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ရေဘော်စပိန်နင်းကတော့နာယီဝက်အတွက်အီဂျစ်ပေါင်100အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာကျော်ပေးရပါတယ်ရှင
်။ကမ္ဘာ့လူ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရှင်နေနားဆင်လို့တဲ့တေးသချင်းတောင်းရင်လည်းဆိုရင်တော့စာပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါ
အမေရိကန်မိနေလုံချိုရေးဝန်ကြီးကပြီးခဲ့တဲ့ဘတ်တုံးကမစ္စဆပီပြည်နယ်ကရွှေ့ပြောင်းနေထိုင်သူတွေပေါ့ဖမ်းဆီးခဲ့ခြင်းဟာကံမကောင်းတဲ့အချိန်မှာဖြစ်ခဲ့တယ်လို့တက်ဆက်ပြည်နယ်မှာရွှေ့ပြောင်းဝင်ရောက်သူတွေကိုပြစ်မှတ်ထားတိုက်ခတ်မှုအပြီးမှာပြောလိုက်ပါတယ်။ယာယီတာဝန်ယူထားတဲ့မိနေလုံချိုရေးဝန်ကြီးကေဗင်မက်ကလင်နန်ကမစ္စဆပီပြည်နယ်အစာထုတ်စက်ရုံတွေကအထောက်ထားမဲ့ရွှေ့ပြောင်းလုကိုင်းနေသူ900နီးပါးကိုရှာဖွေဖမ်းဆီးခဲ့တာဟာကံဆိုးချိန်မှာဖြစ်ခဲ့တယ်လို့ကာကွယ်ပြောဆိုလိုက်ပါတယ်။အခုလိုကာကွယ်ပြောဆိုလိုက်တာကတက်ဆက်ပြည်နယ်အယ်ပါဆိုမြို့မှာစပိန်စကားပြောလက်တင်အမေရိကန်သား22ဦးကိုသေနတမတုကပြစ်မှတ်ထားတပ်ဖြတ်ခဲ့တဲ့လူစုပြောင်းလိုက်တပ်ဖြတ်မှုအပြီးရပ်ပိုင်းအတွင်းမှာဖြစ်လာတာပါမြန်မာနိုင်ငံမှာတော့မွန်ပြည်နယ်ပေါင်မြို့နယ်အတွင်းကမိုးကြီးမြေပြိုမှုတွေကြောင့်သေဆုံးသူအရေအတွက်ဟာ53ဦးထိတက်သွားပြီလို့မြန်မာနိုင်ငံမီဒီယာဌာနကတနင်္ဂနွေနေ့ကနောက်ဆုံးဖော်ပြထားပါတယ်ကယ်ဆယ်ရှာဖွေတွေဝိုင်းလုပ်ပေးနေတဲ့ဒီမီဒီယာဌာနအနေနဲ့မနေ့ညတုန်းကနောက်ထပ်1,000ထပ်တွေ့ခဲ့တာကြောင့်သိဆုံးသူဦးရေအခုလိုမြင့်တက်သွားတာပါ။ပေါင်မြို့သဲပြည်ကုန်းရွာမှာတီးခဲ့တဲ့တောက်ချာနေကမြေပြိုရေကြီးလာတာတွေကြောင့်ရွာသားတွေလှေနဲ့ထွက်ပြေးရပြီးတဲ့နောက်ပိုင်းမိသက်သမားတွေစစ်သားတွေနဲ့အရေးပေါ်လူသားတွေအနေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုစနေတနင်္ဂနွေမှာကြိုးပမ်းလုပ်ကိုင်လာနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလည်းမုတ်တုံရာသီရေကြီးမှုတွေကြောင့်သိဆုံးသူရေတက်ကအနည်းဆုံးလူပေါင်း144ယောက်ထိတိုးလာပြီးတနင်္ဂနွေနေ့မှာတော့အာဏာပိုင်တွေကကူညီကယ်ဆယ်ရေးတွေကိုတိုးမြှင့်ဆောင်ရွက်နေကြပါတယ်။ရေကြီးမှုကြောင့်နိုင်ငံတောင်ပိုင်းနဲ့နောက်ပိုင်းမှာလမ်းတွေလည်းပြတ်တောက်ကုန်ပါတယ်လှပတဲ့ကမ်းခြေပဲပစ်စကန်တွေကြောင့်ကမ္ဘာလှည့်ခီးသွွားကျော်ချတဲ့တောင်ပိုင်းပြည်နယ်ကာရာလာမှာအဆိုးဆုံးဖြစ်နေပြီးသေဆုံးသူရေအတွက်အနည်းဆုံး68ယောက်ထိရှိနေပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချင်းကိုကိုဝင်းမင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကမတ်တင်ကြီးတိုက်ဖြစ်ပြီးအတန်းမိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လစန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနွေမီတာ30/40/48တို့ကနေတင်ဆက်ခဲ့တာပါဒေါ်ရဆီမန်တို့ကမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.